ဒီရက်ကကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့84ရက်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာစက်တင်ဘာ24ရက်အင်တာနက်ကအထွေထွေမူဝါဒရေးရာဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကျင်းပခဲ့ပြီးမြန်မာနိုင်ငံကနိုင်ငံတော်တာဝန်ခံရုံးဘုန်းကြီးဌာနပြည်တော်စုဝန်ကြီးဦးကျော်တင်ဆွေအပြည့်ပြည့်ဆိုင်ပူးပေါင်းဆောင်ရွက်တဲ့ဘုန်းကြီးဌာနပြည်တော်စုဝန်ကြီးဦးကျော်တင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဦးဟောက်သူဆန်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတာဝန်ကြီးဦးအောင်လင်းတို့တက်ရောက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံပေါင်း38နိုင်ငံအနေနဲ့အကြီးအကဲကိုငင်းငုံပြောကြားခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအစီအစဉ်အရမြန်မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကစက်တင်ဘာ28ရက်နေ့မှာငင်းငုံပြောကြားဖို့ရှိပါတယ်။အင်ကာနေ့ဆွေးနွေးပွဲတွေအတက်မှာပဲမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကရွန်ဂျာပြဿနာအမြန်ဖြေရှင်းရေးအတွက်နိုင်ငံတကာပါဝင်ခဲ့ဖို့ပန်ကြားခဲ့ပါတယ်
။ Excellencies, ladies and gentlemen, it is clear.That the Myanmar government is unwilling to take any action to resolve the crisis.
ဘာပဲဒီနဲ့ကြောက်လာတဲ့ပြည်ထောင်နေခင်ဗျာမြန်မာအစိုးရဟာရိုဟင်ဂျာပြည်သားကိုဖြစ်ခြင်းကိုဆန္ဒမရှိဘူးဆိုတာထင်ရှားပါတယ်။ဒါကြောင့်နိုင်ငံတကာအသံဝင်ကလှုပ်ဆောင်ပေးဖို့တောင်းဆိုရတာဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်ကပြောသွားတာပါ။မြန်မာအစိုးရအနေနဲ့ဖြစ်ခြင်းကိုလည်းဆန္ဒမရှိဘူးလို့ဆွဆဲခဲ့ပြီးတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်သူတွေကိုအရေးယူရေးအတွက် ICC ကိုတင်ဖို့ပါအကြံပေးခဲ့တာပါ။ရိုဟင်ဂျာရေးကိုမလေးရှားဆိုတာကတက်နိုင်တယ်လို့အကူအညီမှဖြစ်ပြီးနိုင်ငံတကာအသံဝင်ပေါ်ဝင်ဖြစ်ခွင့်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်းတော့ကတော့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တိကျတွေ့ဆုံပြီးရိုဟင်ဂျာတွေထားနေတဲ့လုပ်ငန်းစဉ်ပြန်ဆောင်နိုင်ဖို့အလွတ်တဘောဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတည်ဟူဟောက်တို့ဆန်က VOA ကိုပြောပါလိမ့်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေပြန်လက်ခံဖို့စူးစမ်းနေပေမဲ့အခုထိတော့မအောင်မြင်သေးပါဘူး။